ဩစတြေးလျနိုင်ငံမှာလာမယ့်စနေနေ့မေလ18ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်1990ပြည်နှစ်နောက်ပိုင်းကျဆင်းရေးပြနေတဲ့စီးပွားရေးကြောင့်ဆွေးရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးမှုတွေမှာစီးပွားရေးစီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးတော့အဓိကထားမဲဆွယ်ခဲ့ကြတာကိုတွေ့ရပါတယ်။မဲဆန္ဒရှင်တွေကြားမှာအဓိကစိုးရိမ်ပူပန်နေတဲ့အချက်တွေထဲမှာလည်းပတ်ဝန်းကျင်ထိန်းသိမ်းရေးအချက်ကိုလည်းပါဝင်တာတွေ့ရပါတယ်။ဆစ်ဒနီမြို့ကနေ VOA သတင်းတောက် Phil Marshall သတင်းပေးပို့ထားတာကိုပြောပြပေးပါမယ်ရှင်။ဩစတြေးလျမဲဆွေစီယုံပွဲတွေမှာအရင်ကနဲ့မတူပဲငွေကိုရေလိုသုံးပြီးမဲဆွေလာကြတာကိုတွေ့ရပါတယ်။ငွေကြီးချမ်းသာတဲ့လူတွေရဲ့အထောက်ပံ့ခံပါတီငယ်တွေဟာလည်းအဓိကပါတီကြီးတွေဖြစ်တဲ့ဗဟိုလက်ဝဲရင်း Liberal National ညွန်ပေါင်းပါတီနဲ့အတိုက်ခံ Labor ပါတီတို့နဲ့ပါဝင်ရှင်ပြိုင်လာတာကိုလည်းတွေ့ရပါတယ်။ရေကောက်ပွဲနဲ့ပတ်သက်ပြီး Sydney တက္ကသိုလ်က Stuart Jackson ကသူ့အမြင်ကိုအခုလိုပြောပါတယ်။
We are seeing expensive elections. I actually think you will see the expenditures go up considerably at this election.
ရေကောက်ပွဲအတွက်နိုင်ငံရေးပါတီတွေကအပြိုင်ဆိုင်ငွေလန်းခင်းမဲဆွေနေကြတာပါ။ TV မှာရော Facebook မှာရော Instagram Twitter ရှိရှိသမျှ Social Media အကုန်လုံးသုံးပြီးတော့ကြော်ညာနေကြတာပါ။
Labor Party ကိုဦးဆောင်သူလက်ရှိဝန်ကြီးချုပ် Scott Morrison ကတော့ရိုးရှင်းတဲ့အယူအဆကိုအခြေခံထားတဲ့သူ့ရဲ့စီးပွားရေးစီမံခန့်ခွဲမှုတွေအပေါ်ယုံကြည်ကြဖို့မဲဆန္ဒရှင်တွေကိုအခုလိုစည်းရုံးပါတယ
် Australians quietly going about their lives with simple decent honest aspirations get an education
ညတ်တယ်အလုပ်ကိုကြိုးကြိုးစားစားလုပ်မယ်စီးပွားရေးလုပ်ငန်းတစ်ခုခုလုပ်မယ်ကိုယ်တော်ဝန်ကိုယူမယ်အများအကျိုးဆောင်မယ်ကျွန်တော်တို့ဩစတြေးလျလူမျိုးတွေကဘဝကိုရိုးရိုးရှင်းရှင်းပဲတွေ့တာဗျ။
အတိုက်ခံပါတီကောင်ဆောင် Bill Shorten ကတော့အခုနဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲမှုတွေကိုလုပ်ပေးမယ်လို့ပြောပါတယ်။
We said that we want multinationals to pay their fair share. I announced yesterday.
ကုမ္ပဏီတွေကနှစ်နှစ်တရာအခွင့်အရေးဆောင်တာကိုလူတင်လဲလို့ကျွန်တော်ပြောခဲ့ပြီးပါပြီ။ဒီကုမ္ပဏီတွေကကျွန်တော်နိုင်ငံအခွင့်အရေးကိုလုံးဝအလေးမထားကြဘူး။ဒါတွေကိုရပ်ပစ်နိုင်တဲ့အစီအစဉ်တစ်ခုကျွန်တော်မနေ့ကကြေညာထားပါတယ်။
ဩစတြေးလျမဲဆန္ဒရှင်အတော်များများကတော့ပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးအဓိကစိုးရိမ်ပူပန်နေကြတာကိုတွေ့ရပါတယ်။ Queensland ပြည်နယ်မှာအိန္ဒိယကုမ္ပဏီအဒါနီကအစုပြုထားတဲ့ Carmichael ကြောင်မီးသွေးသက်သူတွေလုပ်ငန်းကတဘာဝပတ်ဝန်းကျင်ချင့်မြတ်နိုးသူတွေကြားဝေဖန်စရာဖြစ်နေတာပါ။တကယ်လို့အကောင့်ထဲပေါ်ဖြစ်မယ်ဆိုရင်ဒီသက်သူတွေကကမ္ဘာမှာအကြီးဆုံးကြောင်မီးသွေးသက်သူတွေဖြစ်လာမှာပါ။ဩစတြေးလျရာသီဥတုဆိုင်ရာကောင်စီကတော့ဒီကိစ္စကိုဂရုမစိုက်ရင်နောက်နှစ်ပေါင်း80မှာကဘာကြီးပူနွေးလာမယ့်ပြဿနာကြောင့်ဩစတြေးလျပြည်တွင်းစီးပွားရေးကိုဒေါ်လာ 1.5 ထရီလီယံအထိထိခိုက်လာနိုင်တယ်လို့သတိပေးထားတာပါ။တချို့ကဒေတာရင်းတယံဇာတာစီမံကိန်းတွေရှိဖို့လိုတယ်လို့ပြောသလိုမဲဆန္ဒရှင်တဦးဖြစ်တဲ့ Rachel Ryder ကတော့ဒီစီမံကိန်းကိုလုံးဝဆန့်ကျင်ကြောင်းပြောပါတယ
်။ But Danny is just no no.No.
အတန်းကြီးကြောင်မီးသွေးလုပ်ငန်းကိုလုံးဝလက်မခံနိုင်ပါဘူး။ဂယ်လီလီဂျိုင်ဝမ်တစ်ခုလုံးထိခိုက်ပါလေ။ဩစတြေးလျတစ်ခုလုံးတကဘာလုံးအကုန်ထိခိုက်ကုန်မှာပေါ့။အထွေထွေရွေးကောက်ပွဲမှာဩစတြေးလျမင်းဆန္ဒရှင်16တန်းနှဲပေးကြမှာဖြစ်ပါလေ။နိုင်ငံသားအများစုကတော့နိုင်ငံရေးတည်ငြိမ်မှုကိုလိုလားနေကြပြီးနိုင်ငံမှာဝန်ကြီးချုပ်သက်တမ်းပြည့်ဆောင်ရွက်ခွင့်မရတာ10နှစ်ကျော်နေပြီဖြစ်တဲ့အတွက်နိုင်ငံရေးပါတီအချင်းချင်းတိုက်ခိုက်နေမှုတွေကိုအဆုံးသတ်စေချင်နေကြပြီပဲဖြစ်ပါရဲ့ရှင်။